အာဖဂန်နစ္စတန်မှာအကျဉ်းမဲ့လူသားချင်းစာနာမှုအကူအညီအမေရိကန်ဒေါ်လာ 4.4 ဘီလီယံထောက်ပံ့ပေးဖို့အတွက်ကုလသမဂ္ဂကမနေ့တုန်းကနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်။လူဦးရေ6,000,000လောက်အစာရေစာငတ်မွခေါင်းမာနေပြီးမိသားစုတွေဟာအသက်ရှင်ရပ်တည်ဖို့အတွက်ကလင်းငယ်တွေရဲ့ကိုရင်းအင်္ကာတွေကိုထုတ်ပြီးတော့ရောင်းနေရတယ်လို့ပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ပိုင်ဆိုင်မှုဒေါ်လာ6ဘီလီယံကိုထိန်းချုပ်ထားပြီးဖွံ့ဖြိုးရေးအစီအစဉ်တွေရပ်ဆိုင်ဖို့ဆုံးဖြတ်ချက်ရဲ့ရိုက်ခတ်မှုဒဏ်ကနေအာဖဂန်ပြည်သူတွေလွတ်မြောက်အောင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့နှီးလန်းရှာဖို့လိုပါတယ်။ပြည်သူတွေလက်ထဲမှာငွေသားလည်ပတ်မှုရှိပါမှစီးပွားရေးအဆင်ပြေမှာဖြစ်ပြီးပြည်သူတွေအတွက်လည်းစားစရာရှိမှာပါလို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောသွားတာဖြစ်ပါတယ်။တာလီဘန်နဲ့အာဏာရယူခဲ့တဲ့ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းလူသားချင်းစာနာမှုအခြေအနေစိုးရိမ်စရာကောင်းလောက်အောင်ဆုတ်ယုံနေပြီးစီးပွားရေးလည်းပျက်စီးပြိုကျနေတဲ့အကြောင်းနိုင်ငံတကာအလှူရှင်တွေကတိကဝတ်ပြုရေးနိုင်ငံတကာညီလာခံရေးအဖွဲ့မှကုလသမဂ္ဂအတွင်းမှူးချုပ်ကအခုလိုပြောဆိုသွားတာဖြစ်ပါတယ်။အာဖဂန်နစ္စတန်မှာမိန်းကလေးငယ်တွေကိုမူလာတန်းအပီးပညာဆက်သင်ခွင့်ကိုတာလီဘန်တွေကပိတ်ပင်ထားတာကြောင့်အလှူရှင်နိုင်ငံတွေရဲ့စာနာအတိုင်းခွဲခြားမှုမရှိအလုံးအတွက်အကြောင်းတွေဖွင့်ခွင့်ပေးဖို့တာလီဘန်တွေကိုကုလအတွင်းမှူးချုပ်ကတောင်းဆိုသွားပါတယ်။လူဦးရေရဲ့65ရာခိုင်နှုန်းစားတောက်စရာအလုံးလောက်မရှိဘဲဖြစ်နေတာဖြစ်ပါတယ်။လူဦးရေ6,000,000လောက်ဟာအစာရေစာရှားပါတဲ့ဒဏ်ကိုခံနေရပြီးကလေးငယ်1,000,000လောက်ဟာအာဟာရချို့တဲ့မှုကြောင့်သေဆုံးသွားနိုင်တဲ့အခြေအနေထိရောက်နေပါပြီလို့ UNICEF ကုလသမဂ္ဂကလေးများရံမုံငွေဖွဲ့ကခန့်မှန်းတဲ့အကြောင်းအတွင်းမှူးချုပ်ကဗီဒီယိုမိကုန်းကနေတစင်ပြောဆိုသွားပါတယ်ရှင်။ဒီချုပ်အမရန်ခန်းကသူ့ကိုယာရုကနေ